တည်င်းမှတ်မှန်မကန်ရေးသားမှုနဲ့အင်တာနက်ပေါ်မှာအတရေဖြတ်မှုစတဲ့ဆွဆွဲချက်တွေနဲ့အင်းဆောင်အင်းစိန်ထောက်မှာဖမ်းဆီးခံထားရတဲ့11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွအောင်နဲ့အက်ဒီတာချုပ်ဥဝေဖြိုးတို့နှစ်ဦးလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ Amnesty International ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်အခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးတာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာလွတ်လပ်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေကိုမြင့်တက်စေတယ်လို့ AI အဖွဲ့ရဲ့အရှိတောင်အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး Ruffendi Jumin ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာနှစ်ပေါင်းအတော်ကြာရှိခဲ့တဲ့ဖိနှိပ်တဲ့ဥပဒေတွေကိုအစိုးရသက်ကိုယ်တိုင်ပြင်ဆင်ဖို့ကြိုးပမ်းမှုတချို့လှုပ်ဆောင်ပြီးချိန်အတွင်းအခုလိုဖြစ်ရကြောင်းအစိုးရရဲ့ကြိုးပမ်းမှုဟာလုံလောက်တဲ့အခြေအနေထိမရောက်ဘူးဆိုတာပြသနေတယ်လို့ဆိုပါရယ်။ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့အဒီတာအာဘော်ဆောင်းပါကြောင်း11သတင်းမီဒီယာကဒေါက်တာတန်းထွတ်အောင်နဲ့ဥဝေဖြိုးတို့နှစ်ဦးကိုရန်ကုန်တိုင်းအစိုးရကဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တာမွေရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါရယ်။ရန်ကုန်တိုင်းဝင်ကြီးချုပ်ဥဖြိုးမင်းသိန်းကိုရည်ညွှန်းပြီးရန်ကုန်မြို့မှာမြို့သစ်စီမံကိန်းအတွက်ခရိုနီတထေးကြီးတဦးကလက်ဆောင်ပေးထားတဲ့ဒေါ်လာ3,000,000လောက်တန်တဲ့နာယီကိုလက်ခံခဲ့တဲ့ဆိုတဲ့ဆွဆွဲရေးသားထားတဲ့အဒီတာအဘော်ဆောင်းပါအပေါ်မှာရန်ကုန်တိုင်းအစိုးရက11သတင်းမီဒီယာကိုတရားစွဲခဲ့တာဖြစ်ပါရဲ့ရှင်